ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပိုတိုးလာနေပြီးတိုကီယိုမြို့တော်မှာတရက်တည်းသေဆုံးသူ2448ဦးထိစံချိန်တင်မြင့်တက်လာတာကြောင့်တိုကီယိုနဲ့နီနာဒေသ၃ခုကိုရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဂျပန်ဝန်ကြီးချုပ်ယိုဟိရှိဒဲဆူဂါကဒီနေ့မှပဲရေးပေါ်အခြေအနေကိုကြေညာလိုက်တာပါ
။ကျင်းပြစ်တဲ့ဆန်ငယ်ကို
ကျွန်တော်တို့ရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဒီရေးပေါ်အခြေအနေကိုအကောင့်ထယ်ဖော်ရမယ့်ကာလကဂျပန်ပြက်ကရင်စတင်တာရဲ့တတိယမြောက်ဖြစ်တဲ့2021ခုနှစ်ဇန်နဝါရီ9ရက်နေ့ကနေစပြီး February 9ရက်နေ့ထိတလဖြစ်ပါတယ်။အကောင့်ထယ်ဖော်ရမယ့်ဒေသတွေကစာအီတာမာခိုင်၊ရှိဘာခိုင်၊တိုကျိုနဲ့ကနာဂါဝခိုင်တို့ဖြစ်တယ်လို့ပြောသွားတာပါ။ဒီကြေညာချက်မှာအဓိကတားမြစ်ထားတာကစားသောက်ဆိုင်တဲ့ဘားတွေကိုည7နာရီပိတ်ဖို့နဲ့လူတွေအနေနဲ့အိမ်မာနေပြီးလူစုတာတွေမလုပ်ဖို့ဖြစ်ပါတယ်။ဒီကြေညာချက်ထဲမှာအဖြစ်တန်ခတ်မယ်ဆိုတာတော့မပါပါဘူး။ဒါပေမဲ့ဂျပန်အနေနဲ့စီးပွားရေးဆက်လက်ပတ်ဖို့ရုန်းကန်နေချိန်မှာပြင်းပြင်းထန်ထန်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။ကုန်တိုက်ကြီးတွေနဲ့ကျောင်းတွေကတော့ဆက်ဖွင့်ထားမှာဖြစ်ပါတယ်။ဒါပေမဲ့ရုပ်ရှင်ုံတွေပြတိုက်တွေနဲ့အခြားလူများနိုင်တဲ့လှုပ်ရှားမှုတွေကိုတော့လာတဲ့သူရှော့ချဖို့တိုက်တွန်းထားပါတယ်။ဒီရေးပေါ်အခြေအနေမျိုးကိုလိုက်နာဖို့ပြက်ကွက်တဲ့နေရာတွေကိုအင်တာနက် website မှာကြေညာသွားဖို့ရှိပြီးလိုက်နာသူတွေအနေနဲ့တော့အကူအညီတွေရဖို့အရေးချင်းပြည့်စုံသွားမှာဖြစ်တယ်လို့အရာရှိတွေကဆိုပါတယ်ခင်ဗျာ။